အမေရိကန်ပြည်ထောင်စုဟာထိုင်းနိုင်ငံချင်းမန်မြို့မှာရှိတဲ့အမေရိကန်ကောင်စစ်ဝင်ရုံးကိုအုံချပြီးမြန်မာနိုင်ငံကလက်နက်ကိုင်အဖွဲ့အစည်းတွေကိုစစ်လက်နက်ထောက်ပံ့တာအပါအဝင်လျှို့ဝှက်စစ်ဆင်ရေးပြုလုပ်ဖို့စီစဉ်နေတယ်လို့ထိုင်းအခြေစိုက်အဖွဲ့အစည်းတချို့ရဲ့ပြောဆိုချက်ဟာမမှန်ကန်ကြောင်းအမေရိကန်ကညင်းဆော်လိုက်ပါတယ် People of Thailand ထိုင်းပြည်သူများအဖွဲ့လို့အမည်ပေးထားတဲ့အဖွဲ့ရဲ့အဲ့ဒီလိုဆွဆွဲပြောဆိုမှုဟာမမှန်ကန်ကြောင်းဘန်ကောက်မြို့မှာရှိတဲ့အမေရိကန်တန်ယုံပြောခွင့်ရအမျိုးသမီး Nicole Fox ရဲ့ပြောကြားချက်ကိုကိုးကားပြီးဘန်ကောက် Post သတင်းမှာရေးပါတယ်။ချင်းမိုင်မြို့မှာအမေရိကန်ကောင်စစ်ဝင်ရုံးအသစ်စောင့်နေတာဟာမက္ကဆီကိုကနေမော်ရိုကိုအထိနိုင်ငံအသီးသီးမှာရှိနေတဲ့အမေရိကန်တန်ယုံနဲ့ကောင်စစ်ဝင်ရုံးတွေကိုအမေရိကန်နိုင်ငံသားရဲ့ဌာနရဲ့အစ်စ်မြင့်တင်ခြင်းအစီအစဉ်အရလှုပ်ဆောင်ခြင်းဖြစ်တယ်လို့ဆိုပါတယ်။ချင်းမိုင်မြို့ကအစာဦးအသစ်ဟာထိုင်းနဲ့အမေရိကန်ကြားကနေဆိုင်ကျပြနဲ့ဆက်ဆံရေးကိုပြသနေခြင်းဖြစ်ကြောင်းလဲတန်ယုံပြောခွင့်ရနီကိုဖော့စ်ကပြောပါတယ်။ထိုင်းပြည်သူများအဖွဲ့ရဲ့ကိုယ်စားလှယ်နီတီတွန်းလွန်လွားဆိုသူကသမ္မတဂျိုးဘိုင်ဒန်ထံလိမ့်မှုပို့တဲ့အိတ်ခွင့်ပေးစာထဲမှာအဲ့လိုဆွဆွဲပြောကြားလိုက်တာဖြစ်ပြီးကမ္ဘာလက်ခီးတရေမျိုးတော်ချင်းမိုင်မှာစီးရဲလှူရှားမှုတွေဖြစ်လာမှာစိုးရိမ်တဲ့အတွက်ကောင်စစ်ဝင်ရုံးကို CIA လက်နက်ကိုင်အဖွဲ့တွေအသုံးပြုနေမှုကိုပြန်လည်သုံးသပ်ပေးဖို့တောင်းဆိုထားတယ်လို့ဘန်ကောက်ပို့စ်သတင်းကရေးပါတယ်။ဒါအပြင်မြန်မာနိုင်ငံရဲ့ပြည်တွင်းနိုင်ငံရေးကိစ္စတွေမှာထိုင်းနိုင်ငံကဗဲမလိုက်တဲ့ရပ်တည်နေတာကြောင့်ထိုင်းနိုင်ငံဘက်ကတစ်ဆင့်မြန်မာနိုင်ငံနဲ့ဆက်လက်နဲ့တင်ပို့မှုအမေရိကန်ကပိတ်ဆို့ကန့်သတ်ထားတာကိုပြန်လည်ရုပ်သိမ်းပေးဖို့ကိုလည်းအဲ့ဒီအိတ်ဖွင့်ပေးစာထဲမှာတောင်းဆိုထားပါတယ်ခင်ဗျာ။